Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မတ်လ30ရက်တောက်တာနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32ပြင်ပထမနိုင်ဝက်မှာ line meter 190 kHz 1595နဲ့ဒူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုခွန်ညာဝင်းအောင်နဲ့ကျွန်မနန်းလာတို့ပြောပြသွားမှာပါ။ရုရှားတန်တမန်တွေကိုနင်းထုတ်လိုက်ကြတဲ့တိုင်းပြည်တွေကကိုစလီရီကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ခေါ်ယူတွေ့ဆုံပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုလသမဂ္ဂသဘောတူညီချက်ကိုပြန်သုံးသပ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတကပြောပါတယ်။မြန်မာသမ္မတအဖြစ်ဦးအမြင့်ဒီကနေ့ကတိသစ္စာပြုပါတယ်။ဒီလိုသတင်းတွေကိုကြားမှာပါရှင်။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလာရီတွေမှာတော့သမ္မတဦးဝင်းမြင့်ရဲ့ဂရုတစ္ဆာပြုပွဲနဲ့ပထမဆုံးပေးတဲ့သမ္မတမင်ခွန်းနဲ့အတူဒီမင်ခွန်းနဲ့မှာပဲပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့
ရင်းရိုင်းနေတဲ့တရားစီရင်ရေးကိုပြတ်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမိုတိုက်ချက်ရပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းထားတဲ့အခွင့်အာဏာကို
တရားစီရင်ရေးကိုမလျော့ဩဇာသုံးနေတာမျိုးကိုလည်းထိရောက်အောင်တားဖို့လိုတဲ့အကြောင်းသမ္မတရဲ့ပြောကြားချက်တွေနဲ့အတူနားဆင်ကြရမှာပါ။အဲဒီနောက်မကြခင်ဖွင့်လှစ်တော့မဲ့ American Center အတိတ်ကြောင့်ကိုလည်းပြောပြပေးပါမယ်ရှင်။အခုရန်စုံတော့တောက်ကြနေညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညာဝင်းအောင်တို့ကပြောပြပါမယ်ရှင်။
ရုရှားတန်တမန်တွေကိုနင်းထုတ်လိုက်ကြတဲ့တိုင်းပြည်တွေကကိုစလီရီကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ခေါ်ယူတွေ့ဆုံပါတယ်။ရုရှားတာဝန်ရှိသူတွေကိုတိုင်းပြည်ကနင်းထုတ်တဲ့လုပ်ရတွေကိုရုရှားဘက်ကကန့်ကွက်ကြောင်းနဲ့ရုရှားတို့ဘက်ကလက်တုံ့ပြန်ဆောင်ရွက်မယ့်အချက်တွေဖော်ပြထားတဲ့အကြောင်းကြားစာတွေကိုခေါ်ယူပေးအပ်တာပါ။ရုရှားနိုင်ငံခြားရေးရုံးကို Netherlands, Ukraine, ပြင်သစ်၊ Italy နဲ့ Poland တန်အမတ်တို့တောက်ကြနေကရောက်ရှိလာချိန်မှာ Germany တန်အမတ်ကထွက်ခွာသွားပါတယ်။ American တန်တမန်တွေကိုရုရှားနိုင်ငံကနင်းထုတ်လိုက်တဲ့ကိစ္စမှာခိုင်မာတဲ့ဘလို့အကြောင်းပြချက်မှမရှိဘူးလို့ American ပြည်အောင်စုကပြောပါတယ်။ရုရှားတို့ရဲ့လောရကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဖီရောကကြာလာပြင်းနဲ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပရတိန်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း100ကျော်နဲ့တိုးမဟာမိတ်တို့ကဒီသတင်းမှာအစောပိုင်းမှာရုရှားထောက်လိုက်တဲ့အရာရှိတွေကိုပြင်းထန်တန်ပေးခဲ့တဲ့လောရဟာတင့်တော်တဲ့လောရဖြစ်ပေမဲ့လို့ရုရှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လောရတော့မဟုတ်ဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါတယ်။နျူကလီးယားလက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီးအောင်အကောင့်ထည့်ဖို့မဲ့ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟိုင်ယိုပြည်နယ်မှာကြာသာပတင်းနေ့ကပြောတဲ့မိခွန်းနဲ့ထည့်ပြောသွားတာပါ။တောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရပ်ဆိုင်းထားတဲ့အကြောင်းရင်းအသေးစိတ်ကိုထရမ့်ကပြောသွားခြင်းမရှိပါဘူး။အမေရိကန်နဲ့တောင်ကိုရီးယားနောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူ့အနေနဲ့တန်ဖိုးထားကြောင်းနဲ့အလုံးမျှတဲ့ဆက်ဆံရေးဖြစ်ဖို့လိုလားကြောင်းပြောပါတယ
်။အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေကြည်ကြဲပြင်းပြင်းဖြစ်ပေါ်နေတာဟာတရုတ်ကုမ္ပဏီတွေနဲ့အပြိုင်ပုတ်ကုန်တွေအပေါ်မိခိုးအားထားနေရတဲ့ဗီယက်နမ်နိုင်ငံအတွက်အထောက်အကူဖြစ်လာမှာဖြစ်ပေမဲ့လို့ကမ္ဘာတစ်ဝန်းစီးပွားရေးကြဆင်လာရင်တော့အဲ့ဒီအကျိုးဆက်တွေဟာဗီယက်နမ်နိုင်ငံအပေါ်လည်းတက်ရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စက်ရုံထုတ်ပစ္စည်းတွေကိုအမေရိကန်ကိုတင်သွင်းနေတဲ့ဗီယက်နမ်နိုင်ငံကိုတွင်းကုန်ခွန်ကင်းလွတ်ခွင့်ပေးမယ်ဆိုရင်တရုတ်နိုင်ငံနဲ့ပူးပြီးတော့ပုတ်ကုန်ငွေစုဆောင်းနိုင်လိမ့်မယ်လို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့ကဒီဇန်ရှာရီယာအဆိုဆိတ်ဂျာမနီအဖွဲ့အကြီးအကဲအရာရှိဒက်စတင်ဒေါဂတီကပြောပါတယ်။တရုတ်တွင်းကုန်တွေအပေါ်ကိုဒေါ်လာဘီလျံ60ဖို့အခွန်သတ်မှတ်မယ်လို့အမေရိကန်တို့ကဒီလအစောပိုင်းမှာကြေညာခဲ့တာပါ။ဒီအတွက်တရုတ်နိုင်ငံကလည်းအမေရိကန်သွင်းကုန်တွေပေါ်အလားတူတုံ့ပြန်မယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကပုံမှန်လမ်းကြောင်းတွေထက်ကျော်လွန်ပြီးတော့ကုန်သွယ်ရေးလုပ်ငန်းလာမယ်ဆိုရင်အခြေအနေတွေတင်းမာလာမှာဖြစ်ပြီးတော့တရုတ်တွင်းကုန်ပစ္စည်းတွေမှာအခွန်တိုးမြင့်လာမှာဖြစ်တဲ့အတွက်ဗီယက်နမ်ပုတ်ကုန်ကဏ္ဍအကျိုးအမြတ်ရှိလာမယ်လို့လည်းသောက်တီကပြောပါတယ်။အမေရိကန်နိုင်ငံကိုဗီယက်နမ်ကသူ့ရဲ့တူဦးဒီရောထိပ်တန်းပုတ်ကုန်နိုင်ငံဖြစ်သတ်မှတ်ထားသလိုပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ46.48ဘီလျံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုတင်ပို့ခဲ့တာဖြစ်ပါတယ်။
ဆီယူရနိုင်ငံမှာကြာသာပတင်းညကလမ်းပြီးထောင်ပေါင်းဘုံဖောက်ကွဲတာကြောင့်အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ကတပ်သား2ဦးသေဆုံးပြီး5ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ပေါက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုရောသေဆုံးဒဏ်ရာရသွားသူတွေရဲ့နာမည်နဲ့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုဖော်ပြမထားဘဲညွန်ပေါင်းတပ်ဖွဲ့ဝင်တွေဖြစ်တယ်လို့သာကြေညာချက်မှာဖော်ပြထားတာပါ။စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အတွက်အသေးစိတ်အချက်အလက်တွေကိုထိန်းသိမ်းထားတယ်လို့ကြေညာချက်မှာပြောထားပါတယ်။တိုက်ခိုက်မှုရဲ့လက်တွေကိုအမေရိကန်စစ်တပ်ပြောခွင့်ရသူဗိုလ်မှူးကြီးရိုင်ယန်ကချက်ချင်းမပြောသေးပါဘူး။ကနဦးအကဲဖြတ်စုံစမ်းမှုတွေလုပ်ထားပြီးဆိုပေမဲ့ ဆောင်ငန်းစင်စေးမှုတွေမပြီးမကျင်အချက်လက်တွေကိုထုတ်ပြန်အောင်မှာမဟုတ်ဘူးလို့သူကပြောပါတယ
်ပြည်ရေးအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်1555တုံညာတိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညာတိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်သမ္မတဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝန်ကြီးဟာသမ္မတတဲ့အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါတယ်။သမ္မတဖြစ်ပထမဆုံးပြောကြားတဲ့မင်ကွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲအပြီးသမ္မတဖြစ်နဲ့ပထမဆုံးအချိန်နိုင်ငံတော်ကိုပြောကြားတဲ့မင်ကွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင်းတကူဖြစ်ရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အစိုးရအဖွဲ့ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးအရည်တော်တွေ NLD ပါတီနိုင်ငံကြီးသူရဦးတင်ဦးနဲ့ကကွေရေးဦးစီးချုပ်ဗိုလ်ချုပ်မြကြီးမင်းအောင်လိုင်းတို့လည်းတက်ရောက်ခဲ့ကြပါတယ်
။ဒူရီနိုင်ငံအရှေ့ပိုင်းမှာခီးတဲ့တင်မီနီဘတ်စ်ကားတစ်စင်းလမ်းမီးမိတံကိုဝင်တိုက်ပြီးမြေလောင်သွားတာကြောင့်လူ18ဦးထက်မနည်းသေဆုံးပြီး36ယောက်ဒဏ်ရာသွားတယ်လို့ဒေသတွင်းသတင်းတွေကဒီကနေ့ဖော်ပြပါတယ်။သေဆုံးသူတွေထဲမှာကားရိုက်ပါလဲပါဝင်တယ်လို့တူတကီအာနာပိုင်တွေကပြောတာပါ။ဒဏ်ရာသွားတဲ့အချို့လူနာတွေကတော့စိုးရိမ်ရတဲ့အနေအထားရှိပြီးအက်ဒါပြည်နယ်ဆေးရုံကိုပို့ထားရပါတယ်။ကားမတော်တဆမှုကြောင့်လူအချို့သေဆုံးခဲ့ရတယ်လို့အချို့ခီးတွေတွေကတော့ရွှေပြောင်းအခြေချလာသူတွေတင်လာတဲ့အခြားမီနီဘတ်ကားတစ်စင်းကိုဝင်တိုက်မိပြီးသေဆုံးခဲ့ရတာဖြစ်တယ်လို့ဧကဒါအုတ်ချွေရမှုကပြောပါတယ်ဧကဒါကအ мян ကားလမ်းမပေါ်မှာစာသာပတိနေနှောင်းပိုင်းကဖြစ်သွားတဲ့အဲ့ဒီမတော်တဆမှုမှာတူရကီနိုင်ငံတွေကိုတရားဝင်ဝင်လာကြတဲ့အာဖဂန်ပါကစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းအလုသမားတွေပါဝင်တယ်လို့အစိုးရပိုင်းအနာဒိုလူသတင်းဌာနကပြောပါတယ်လူ14ဦးဆန့်တဲ့အဲ့ဒီမီနီဘတ်ထဲမှာအမျိုးသမီးတွေအပါအဝင်လူပေါင်း50လောက်တင်ဆောင်လာတာပါ
ဘရာဇီးလ်နိုင်ငံရဲ့အကြီးဆုံးစစ်ကမ်းမြို့ကိုအုံပြုခွင့်ရထားကြတဲ့ကွန်မီရေစီကနေလက်စားမှုတွေရှိနေတယ်လို့တန်နရာတွေရှိခံထားရတဲ့ဘရာဇီးသမ္မတမီရှယ်တမ်မီယာနဲ့ဆက်ဆက်နေတဲ့သူအတော်များများကိုဘရာဇီးလ်ရဲတို့ကဖမ်းဆီးလိုက်ပါတယ်ဆောက်ပါလိုဆန်တိုစိတ်ကံအရေးစုံစမ်းစစ်ဆေးမှုကိုကင်တွယ်နေတဲ့ပဟိုတရားရုံးတရားသူကြီးလူးဝစ်ရိုဘတ်တိုဘာရာဆိုကကြာတာပတင်းနေတုန်းကအဲ့ဒီလူတွေကိုဖမ်းဆီးမိန့်ထုတ်ပြန်လိုက်တာပါကုမ္ပဏီတွေအနေနဲ့ဒီစိတ်ကံမှာအလုပ်လုပ်ကင်ဖို့25နှစ်ကနေအနှစ်35အထိလုပ်ကင်ခွင့်ရထားရကနေအနှစ်80အထိလုပ်ကင်ခွင့်အချိန်တိုးပေးနိုင်တဲ့အချက်ကိုထည့်သွင်းထားတဲ့အမိန့်ကိုသမ္မတတင်မြတ်ကပြည်ခရက်နဲ့မေလာမှာတည်ပြုလက်မှတ်ရေးထိုးလိုက်တာပါကုမ္ပဏီတွေစိတ်ကံအသုံးပြုခွင့်ပေးတဲ့ကိစ္စမှာမမှန်မကန်လုပ်ခဲ့တာမရှိဘူးလို့သမ္မတတင်မြတ်ကညင်းဆိုထားပြီးသမ္မတဖက်ကဖြေရှင်းချက်တွေထုတ်ပြန်မပါလို့သမ္မတရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလည်းပြောဆိုထားပါတယ်
။ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးဆိုင်ရာ Paris သဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတ Donald Trump ကချိန်ချောက်ထားပေမဲ့စာချုပ်ပါနိုင်နာရမယ့်တာဝန်တွေကိုပြည့်မီအောင်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်လိမ့်မယ်လို့သူယုံကြည်ကြောင်းကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကကြာသာပတေးနေ့မှာပြောကြားလိုက်ပါတယ်ကမ္ဘာတစ်လောကအစိုးရရဲ့အခန်းကဏ္ဍကအားထားလောက်စရာမရှိကြောင်းနဲ့စီးပွားရေးအခန်းကဏ္ဍနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပေါ်မှာသာပိုပြီးအားထားလာရကြောင်းဂူတာရက်စ်ကပြောသွားတာပါကမ္ဘာတစ်လောကကာဗွန်နိုင်အောက်ဆိုက်လျှော့ချရေးအပါအဝင်ရေကဲတစ်တာ၄အေးဆက်ဆရာတွေကနေထွက်တဲ့ဖန်လုံအိမ်တန်းငွေလျှော့ချဖို့တမိုင်းဝင်ပဲရစ်သဘောတူစာချုပ်ကိုသမ္မတအိုဘားမားလက်ထက်2015ခုနှစ်တုန်းကနိုင်ငံပေါင်း200လောက်ပါဝင်ပြီးလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါဟာညံဖြစ်တဲ့သဘောတူညီချက်လို့သမ္မတထရန့်ကမှတ်ချက်ပြီးပြောတာပြီးဒီသဘောထားရှိပေမဲ့အမေရိကန်နိုင်ငံကတော့အဲ့ဒီပဲရစ်စာချုပ်ကနေ2020မတိုင်ခင်တရားဝင်နှုတ်ထွက်ဖို့မရှိနှုတ်ထွက်လို့မရသေးပါဘူးပဲရစ်စာချုပ်ပါအတိုင်းကာဗွန်တန်းငွေလျှော့ချရေးရည်မှန်းချက်ပြန်လည်ဆန်းစစ်လာမဲ့2019နယူးယောက်မြို့မှာဆွေးနွေးပွဲတရက်လည်းရှိပါတယ်ခင်ဗျာ
အကြံဉာဏ်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုညံဝေယောင်တို့ပြောပြပေးသွားတာပါအခုနောက်ဆုံးရထားတဲ့သတင်းတော်တွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် နိုင်ငံတော်သမ္မတအဖြစ်ရွေးချယ်ခံထားရတဲ့ဥပဒေများဟာပြည်ထောင်စုလွှတ်တော်မှဒီကနေ့သမ္မတအဖြစ်ဂရိသစ္စာပြုခဲ့ပါတယ်။သမ္မတရဲ့ပထမဆုံးမေကွန်းထဲမှာနိုင်ငံမှတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုရှင်ပြောင်းလဲရေးလိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတနဲ့ဒ
ဒုသမရနှစ်ဦးဖြစ်ကြတဲ့ဥမြင့်ဆွေနဲ့ဟန်ရီဗန်တီယူတို့ရဲ့ဂရိတ္တစာပြုပွဲကိုဒီကနေ့မနေ့ဆယ်နာရီကပြည်တော်စုလွှတ်တော်မှာကျင်းပခဲ့တာပါ
ကျွန်ုပ်ဒီ
ပြည်တော်စုသမမြန်မာနိုင်ငံတော်အကျိုးငါ
ပြည်တော်စုသမမြန်မာနိုင်ငံတော်အကျိုးငါ
နိုင်ငံတော်အား
မိမိအသက်နှစ်ကို
အတင်းပြီဟုလေးနဲ့တည်ကြည်စွာကြင်ညာ၍
ဤနဲ့တည်ကြည်စွာကြင်ညာ၍
ဂရိတ္တစာပြုပါသည်
အပြီးသမရအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတန်းဒီမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတဲ့အချက်တွေနိုင်ငံတကာကမြန်မာနိုင်ငံအပေါ်အထင်မြင်လွဲမှားမှုခံရတဲ့ကိစ္စတွေအပါအဝင်တန်းပြင်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွယ်လင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးဆောင်ရွက်သွားမယ်လို့တမရဦးဝင်းမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်။ပြည်ထောင်စုအစိုးရရဲ့ဦးစားပေးရည်မှန်းချက်တွေလို့သတ်မှတ်ထားတဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်
။နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်အနေနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးရည်မှန်းချက်ပန်းနံတွေဖြစ်တဲ့1တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေး2အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး3ဒီမိုကရေစီဖရဲပြည်တော်စုကြီးတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုဥတီကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
လက်ရှိအချိန်ဟာပြောင်းလဲမှုကိုဖော်ဆောင်စေကာလဖြစ်တာကြောင့်တိုင်းသူပြည်သားတွေနဲ့ပြည်သူဝန်ထမ်းအလုံးရဲ့ပုံစံကျနေတဲ့အတွေ့အမြင်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလဲသမရဦးဝင်းမြင့်ကသတိပေးပြောကြားခဲ့ပါတယ
်ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မှတ်ရပါလိမ့်မယ်ရင်းရင်နေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်အာဂရိလိုက်စားမှုကိုပုံမူတိုက်ချက်ရပါလိမ့်မယ်လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ်။မူရည်စေဝါကိုပုံမူနှိမ်နှင်းရပါလိမ့်မယ်
။ဒါပြင်တင်းဆဲခံရတဲ့လေယာဉ်မြေတွေပြန်လည်ရရှိရေးရောကြီးနှစ်နာကြီးရရှိရေးတို့ကိုလည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အုတ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးစတဲ့နိုင်ငံတော်ရဲ့မန်တိုင်ကြီး၃ရက်နေတူအရေးပါတဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးနဲ့ပတ်သက်လို့လည်းထည့်သွင်းပြောကြားခဲ့ပါသေးတယ်
။ပြည်သူတွေရဲ့နားတွေမျက်စိတွေဖြစ်တဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုအလေးနဲ့ထားကြဖို့ကျွန်တော်တို့အလုပ်ကျွေးပြုရမယ်နိုင်ငံသူနိုင်ငံသားတွေရဲ့ပြည်သူ့မှန်တမ်းကိုအလေးမြတ်ပြုကြဖို့တစ်ဆက်တည်းမှာပဲတိုက်တွန်းပြောကြလိုပါတယ်ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လူအင်ဆန္ဒတွေကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးနိုင်မှုမန်တိုင်ကြီးတွေအလိုက်ကျွန်တော်တို့အားလုံးစတဲ့တပူကြိုးပမ်းကြရဦးမှာဖြစ်ပါတယ
်နိုင်ငံတကာရဲ့အလဲမှာနိုင်ငံရဲ့ပုံရိပ်ပြန်လည်တောက်ပလာအောင်ဆက်လက်ကြိုးစားရမှာဖြစ်တဲ့အကြောင်းကျိုးနီစနစ်နဲ့အာဂရိလိုက်စားမှုတွေကိုတပ်ဖြတ်ပြီးစရိုက်တမန်နိုင်ခိုင်မာအောင်ကြိုးပမ်းဆောင်ရွက်ကြရမှာဖြစ်ကြောင်းကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။အတိတ်ကရင်ဆိုင်ကြုံတွေ့ရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီးတိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရေးအတွက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့ပြည်သူတွေမြင်ကျင်တွေ့ကျင်တဲ့အပြောင်းအလဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းညီကုံညုတ်အနေနဲ့သမရဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။အဲဒီအစိုးရဖွဲ့စည်းခြင်းနှစ်နှစ်ပြည့်နေမှာကျင်းပတဲ့နိုင်ငံတော်သမရနဲ့ဒုသမရနှစ်ဦးရဲ့ဂရုတစ္ဆာပြုပွဲကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝင်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးဧည့်သည်တော်တွေနဲ့ NLD ပါတီနိုင်ငံကြီးသူရဦးတင်ဦးတို့လည်းတက်ရောက်ခဲ့ကြပါတယ
်။ကိုစောင်းဝင်းလိုက်ပြောပြသားတာပါရှင်။ရင်းရင်နေတဲ့တရားစီရင်ရေးကိုတင်မှတ်မယ်။လူအဖွဲ့အစည်းတွင်လှိုက်စားနေတဲ့အဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်။ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုကြက်မှတ်မယ်လို့သမရတေကပြည်ထောင်စုလွှတ်တော်ဂရိတစ္ဆာပြုပွဲအခမ်းအနားမှာဂရိပေးပြောသွားပါတယ်။ဒီအပေါ်မှာဥပဒေပညာရှင်တွေနဲ့ရှင်တွေကကြိုးစိုးလိုက်ပြီးသမရအနေနဲ့အပြောနဲ့အလုပ်ညီတဲ့ရင်းရင်နေတဲ့တရားရေးမန်တိုင်ကိုတင်မှတ်အောင်လက်တွေ့ကြကြအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့ပြောလင်းကြပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ ဒီကနေ့မတ်လ30ရက်နေ့တောက်ကြနေ့နေပြည်တော်ကပြည်ထောင်စုလွှတ်တော်မှကျင်းပတဲ့ဂရီးသစ္စာပြုအခမ်းအနားပွဲမှာတော့ရွေးချယ်တင်မြှောက်ခံသမ္မတသစ်ဦးဝင်းမြင့်နိုင်ငံကိုပြောခဲ့တဲ့မိန့်ခွန်းနဲ့မှာရင်းရည်နေတဲ့တရားစီရင်ရေးကိုတည်မှတ်ဖို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမန်နိုင်ကိုခိုင်မာအောင်ကြိုးပမ်းဖို့နဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကိုအဓိကထားထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်။ရင်းရည်နေတဲ့တရားစီရင်ရေးကိုတည်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမတိုက်ဖျက်ရပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းထတဲ့အခွင့်အာဏာကိုတတ်နိုင်သမျှပိုင်းခြားကျင့်သုံးနေကြတဲ့မန္တန်ကြီး၃ရက်အကြာမှာအပြန်အလှန်လေးစားမှုအပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်မှုတွေနဲ့ပြည်သူတွေအကျိုးအတွက်ပူးပေါင်းဆောင်ရွက်သွားကြဖို့တိုက်တွန်းပြောကြလိုပါတယ်ကျွန်တော်တို့ပြည်သူတွေအတွက်ဝန်တုပ်ဝန်ပိုးဖြစ်စေတဲ့ကျိုးနီစနစ်တွေကျွန်တော်တို့လူအဖွဲ့အစည်းတွင်းလိုက်စားနေတဲ့အဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖျက်သွားပြီးကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမိုင်နံကိုခိုင်မာအောင်ကြိုးပမ်းဆောင်ရွက်သွားကြရမှာဖြစ်ပါတယ
်။တမရတဲ့ဦးဝင်းမြင့်ဟာရှေ့နေတူလဲဖြစ်တဲ့အတွက်လက်တွေ့ကြတဲ့ဆောင်ရွက်ချက်တွေလှုပ်ဆောင်မယ်လို့မျှော်လင့်ကြောင်းရန်ကုန်တိုင်းဒေသကြီးတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဖော်ဆောင်ရေးပေါင်းစပ်ညှိနှိုင်းရေးအဖွဲ့ဝင်တဦးဖြစ်တဲ့ Notary Public တရားလွှတ်တော်ရှေ့နေဦးအောင်စိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်နိုင်ငံမှာအဓိကအရေးကြီးတာကဒေသပဲဖြစ်တဲ့ဒေသပိုင်းပေါ်စီတဲ့ချက်ချာနိုင်ငံတစ်ခုအောင်မြင်မှုကတရားဥပဒေစိုးမိုးရေးအဓိကအဲ့တော့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်မယ်ဆိုရက်အဲ့တော့တည်ဆုတင်တယ်ညှော်လဲညှော်လိမ့်မယ်ပေါ့အားတက်တယ်ပေါ့နော်သူတကယ်ဆောင်ရွက်လိမ့်မယ်လို့လည်းယုံကြည်တယ်အားလုံးကလည်းဝိုင်းပြီးတော့တက်ညီလက်ညီနဲ့ကူညီကြဖို့လိုတယ်ပေါ့တရားဥပဒေစိုးမိုးရေးဆိုတာတကယ်တမ်းကျတော့အစအပြည့်အစအလုပ်လို့လည်းမရဘူးဌာနဆိုင်ရာကြီးကလည်းလုပ်လို့မရဘူးဆွဲစည်းကြီးကလည်းလုပ်လို့မရဘူးအဓိကတယောက်ချင်းကစတယ်ပေါ့နော်အဲမိသားစုစုချင်းကစတရားဥပဒေစိုးမိုးရေးမိသားစုတွေအားလုံးစုပေါင်းလိုက်ဆိုအဲ့ဒီရက်ွယ်အဲ့ဒီမျိုးနဲ့အဲ့ဒီခေရိုင်အဲ့ဒီဒီနဲ့အဲ့ဒီနိုင်ငံဖြစ်မှာပေါ့မိမိရဆိုင်ဘုံကြည့်ပြီးတော့အပြည်သူကြီးကလည်းဆောင်ရွက်နေတယ်အဲသမားတွေကလည်းသူဆောင်ရွက်ပါမယ်ဆိုဂရိကူပြစ်ထားတဲ့အတွက်ကျားတို့ကဝန်တာပါတယ်လို့ပြောတယ်
တရားစီရင်ရေးတွေမှာအုပ်ချုပ်တဲ့အာဏာပိုင်တွေအဖွဲ့အစည်းတွေဘက်ကအမိန့်အာဏာသုံးပြီးမလျော်ဩဇာတွေနဲ့လွှမ်းမိုးဖို့လုပ်နေတာကိုလည်းထိထိရောက်ရောက်ခံထားဖို့လိုတယ်လို့လည်းတိုင်းရင်းဒေသကလူခွေချိုးပေါက်ခံရမှုတွေနိဒာမှုတွေကိုဥပဒေကြောင်းအရလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ကချင်ရှင်တွေတူဖြစ်တဲ့ဦးခွန်တော်ကလည်းပြောဆိုလိုက်ပါတယ
်မန္တလေးတုံးရဖြစ်တဲ့တရားစီရင်ရေးကရင်းငယ်နေတော့ဒီပေါင်းမြောက်များဆိုရှိပြီပေါ့သူကဒီကိုယ်တိုင်လည်းရှိနေဖြစ်တဲ့ခါကျတော့ဥပဒေလည်းသူကတက်ကြွန်းလည်းနားလည်းပဲဆိုတော့ခါကျအတေးဥစ္စာကိုကိုင်တွေလာမယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကအများကြီးဝမ်းမြောက်ဝမ်းသာကြည့်ဆိုတာပေါ့ကိုယ်နဲ့ပြောမဆိုဖြည်းဖြည်းရောက်ရောက်လည်းကိုင်တွေစီခြင်းနဲ့ဗျဟိုအပြောပဲမဟုတ်ပဲနဲ့ပေါ့နော်အမှန်တကယ်ဖြည်းဖြည်းရောက်ရောက်တရားစီရင်ရေးကိုလွတ်လွတ်လပ်လပ်ဥပဒေနဲ့အညီကိုင်တွေပြီးတော့မှဖြည့်ရှင်းလာပြီးတော့မှအခုကတရားစီရင်ရေးမှာပါဝင်ပြီးဆောင်ရွက်နေတဲ့ရပြီဥပဒေရရှိပါညာပေါ့နော်သူတို့ကိုလည်းဥပဒေနဲ့မညီပဲနဲ့ဖြားတွေပြီးလာတဲ့ဥစ္စာတွေကိုဖြစ်ပေါ်လာရင်လေဒီတမရအနေနဲ့ပေါ့နော်ဖြည်းဖြည်းရောက်ရောက်ပေါ့နော်သူတို့ဒီတရားစီရင်ရေးမှာဆောင်ရွက်နေတဲ့လွတ်လပ်စွာဆောင်ရွက်နေတဲ့ဥပဒေကိုအကအကွယ်ပြီးဖို့လည်းလိုအပ်မယ်လို့ကျွန်တော်တို့ကတော့ဟိုယူဆတာပေါ့နော်လက်တွေ့လို့ဖို့ကတော့အခက်အခဲတော့အများကြီးရှိပါလိမ့်မယ်စိန်ခေါ်မှုတွေတော့အများကြီးရှိပါလိမ့်မယ်ဆိုတော့အာဂရိတရားဆိုတဲ့နေရာမှာအခုကျွန်တော်တို့တရားစီရင်ရေးအထက်မှာအဓိကဖြစ်နေတဲ့အာဂရိကဒီဘယာဂရိပေါ့ဘယာဂတိနဲ့တွားနေတဲ့အတွက်ကြောင့်မို့တရားစီရင်ရေးရင်ရင်းနေရတာပေါ့နော်အဲ့ဒါကြောင့်အဲ့ဘယာဂတိတွေကိုဆော့ချဖို့အတွက်သမရကိုယ်ပိုင်မမဒီတရားစီရင်နေတဲ့လူတွေမမတူနေနဲ့ရပ်တည်ပြီးတော့မှအကာအကွယ်ပေးဖို့လိုတယ
်နိုင်ငံတွင်းတရားဥပဒေစိုးမိုးရေးတရားရေးစီရင်စနစ်ပုံမတိုးတက်လာရေးတွေအတွက်မြန်မာနိုင်ငံတော်ကဥပဒေပညာရှင်တွေရှင်းနေအသင်းတွေရှင်းနေကွန်ရက်တွေဘက်ကလည်းသမရသည်ရဲ့ပြောဆိုချက်ပေါ်ကြိုးဆိုပြီးပူပေါင်းပါဝင်ဆောင်ရွက်သွားကြဖို့အသင့်ဖြစ်တယ်လို့သမရသည်ဘက်ကလည်းသူ့ရဲ့မိကွန်းထဲမှာပါတဲ့ဂရီးကဝတ်ပြောဆိုချက်တွေကိုအပြောနဲ့အလုပ်လက်တွေကြတဲ့လုပ်ရက်တွေနဲ့သက်သေပြဖို့လိုတယ်လို့လည်းရှင်းနေတယ်ကပြောပါတယ်ရှင်
။မဆုမပြပြခဲ့တာပါရှင်။အခုတော့တရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ပန်းတိုင်၃ရက်ကိုဥတီလှုပ်ဆောင်မယ်လို့သမရဦးဝင်းမြင့်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါဒီပန်းတိုင်၃ရက်ဟာတစ်ခုနဲ့တစ်ခုအမိထက်တဟဲပြုတ်နေတာကြောင့်အစိုးရအနေနဲ့လက်တွေ့အကောင့်ထဲပေါ်ဆောင်သွားနိုင်ဖို့သာလိုအပ်တဲ့အကြောင်းနိုင်ငံရေးနဲ့သတင်းမီဒီယာအဖွဲ့အစည်းတချို့ကထောက်ပြထားပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင
်ပြည်အောင်စုလွှတ်တော်မှာဒီကနေ့မနက်ပိုင်းကပြုလုပ်သွားတဲ့ကျန်းသက်စာကျင်းစုပွဲမှာသမရဦးဝင်းမြင့်ပြောသွားတဲ့ဦးစားပေးရည်မှတ်ချက်ပန်းတိုင်၃ခုဟာကျန်းရှိရဲ့ NLD ဆိုတာတတ်တမ်းအတွင်းခက်ခက်ခဲခဲပေါ်ဆောင်ရမယ့်အရာတွေဖြစ်နေပါတယ်အထူးသဖြင့်ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်မှုအစဉ်စဉ်ဆောင်ရွက်တဲ့နေရာမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။2015နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီး2ရက်အကြာမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတောင်ယူထားတဲ့ဒေါအောင်ဆန်းစုကြည်ကအမျိုးသားပြည်လဲတင့်မြတ်ရေးသဘောထားကိုအခြေခံပြီးနိုင်ငံတော်သမ္မတပြည်အောင်စုလွှတ်တော်နာယက တမရကဝေဦးစီးချုပ်နဲ့တွေ့ဆုံဖို့စာပေးဖို့တောင်းဆိုခဲ့ရအောင်ကြည့်မယ်ဆိုရင်အန်အေဒီအစိုးရအနေနဲ့မြို့သားပြန်လည်တည်မြဲရေးနဲ့ပြည်တွင်းညဉ့်ညဉ့်ရေးကိုအားစိတ်ဆောင်ရွက်နေရဆိုတာထင်ရှားပါတယ်။အခုဦးဝင်းမြတ်အစိုးရတာဝန်ယူမဲ့လက်ကျန်တပ်တန်းတွင်မှလည်းဒီကိစ္စကိုအဓိကဆောင်ရွက်သွားမယ်ဆိုတာထင်ရှားနေပါတယ်။ လက်ရှိမှာတနင်္ဂနွေနေ့ပြည်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်အန်စီအေကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းနဲ့စစ်တပ်ကြားမှာတော့သဘောထားကွဲလွဲမှုရှိနေတဲ့အတွက်ငြိမ်းချမ်းရေးကိုအခြေယူဆောင်ရွက်ရမှာဖြစ်တယ်လို့အများစုကယူဆထားကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရခိုင်မျိုးသားကောင်စီ ANCA ထွေထွေအတွင်းရေးမှုလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကသမရမင်းကွန်းနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြပါတယ်။
ဒါပေမဲ့လက်တွေ့ပေါ့နော်လက်တွေ့ခေါ်ဆောင်တဲ့ခါမှာဒီမက်ကိုပြင်ပြီးအောင်ဒီလုပ်နိုင်မလားပေါ့နော်အဲ့ဒါကိုတော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်။အခုကတော့အဓိကအရေးကြီးဆုံးကတော့ဒီတိုင်းပြည်ကကျွန်တော်တို့လူမျိုးစုံတွေနဲ့ရှိခွဲဒီထောက်ထားတဲ့တိုင်းပြည်ဖြစ်တယ်။အဲ့ဒါကတော့ဘယ်လိုပြီးထောင်စုမပေါ်ထွန်းပြီးကာလတလုံးဒီတိုင်းပြည်ကလည်းဒီစီဒီနဲ့ဆိုင် Federal
democracy Bianzugo, Tisanamo Soin, and Nitara Piway, Nangayus of Sunny Wadego, Miazon, Possambo, Luadelo, Utonsoga Sabiwai.
ဒီလိုမျိုးအနစ်တရာပြေးွားတယ်ဒိတ်တွေရှိတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကနေတစ်ဆင့်ပဲကျွန်တော်တို့တိုင်းပြည်ရဲ့နော်အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုနော်ကြည်ကြည်ပြန့်ပြန့်နဲ့ဒီပေါ်ဆောင်နိုင်ဖို့လိုမယ်လို့ကျွန်တော်တို့မြင်တယ်။အကြောင်းမျိုးပြပြီးတော့မှာပေါ့လေဒီရှမ်းမှာတမျိုးရခိုင်မှာတမျိုးမုံမှ အဲ့တော့ဒီအလေးထားမဲ့ဆိုတာကတအားကြီးရေပုံရဆင်လေ။ဒါလုတ်ပြီးမလဲဘယ်လိုမျိုးလွာရတွေပြောင်းလဲမလဲဆိုတာတော့မသိတာဒီဟုတ်ဒီလိုမျိုး။ဒါပေမဲ့အကောင့်အတက်တော့ပြောင်းနေပါတယ်။လက်ရှိတက်တော့ဒုတက်မှုတွေရှိလာနိုင်ရရှိတယ်ဆိုတော့မြန်မာ။ဒါပေမဲ့လည်းလောလောကွင်းရဘယ်လိုနေလဲဆိုတာခါကြလို့ရှိရင်ဒီတတိယမားတွေကဒီကအစိုးရကိုယ်တိုင်ကတရားစွန့်မှုတွေလူလဲ့ကြီးခံရတယ်ပေါ့နော်။
ကျွန်တော်အမြင်ပြောရင်တော့ပြီးခဲ့တဲ့တာမရဘောတော့ဟိုတူတင်းဆောင်လက်ခံပါဒီကိစ္စတွေကိုကြိုက်ကြွနိုင်မှုဆိုရင်အနှစ်သာရပြေးသွားရဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေကိုအမြင်ကိုအခုလိုတုံ့ပြန်ပါပါတယ်
ကျွန်တော်အမြင်ပြောရင်တော့ပြီးခဲ့တဲ့တာမရဘောတော့ဟိုတူတင်းဆောင်လက်ခံပါဒီကိစ္စတွေကိုကြိုက်ကြွနိုင်မှုဆိုတော့ရတားတွေရဲ့ဒီလိုမျိုးလုံခြုံရေးကိစ္စတွေတော့တောက်ပြီးကိစ္စတွေကိုမကျွမ်းကျင်မနိုင်နေတာလေဟိုကျွန်တော်ဒီလိုစီမံကိန်းတွေချပြီးတော့ဘောတော့အကောင်တယ်ပေါ်ဖို့တော့တခါဟိုတကယ်ကြီးရောက်ဆောင်ရွက်နိုင်တဲ့ရန်ရဲတခုပြောင်းပြီးလေဝန်ကြီးဌာနကိုထွန်းဆောင်ပြင်ပြောင်းလ
ဒီကနေ့ပြည်သူ့မြင်ကျင်းတွေ့ကျင်တဲ့အပြောင်းအလဲတွေကိုမြဝတီနဲ့တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူမမိတ်မတုံစူးစမ်းဆောင်ရွက်သွားမယ်လို့ကတိပြုသွားပါတယ်။
သမရာရှင်များရှင်အနာရီသွားတဲ့သမရာဦးထင်ကျော်ရဲ့နေရာမှာအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်အစည်းအဝေးကနေနိုင်ငံတော်သမရာအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရာသိဦးဝင်းမြင့်ကသူကိုယ်စွမ်းရှိသရွေ့ပြည်သူ့ကြဝင်တွေကိုကြေပြွန်စွာထမ်းဆောင်သွားပါမယ်လို့သမရာသိဖြစ်ဖြစ်ချင်းပါပဲပြည်သူတွေကိုပြောဆိုထားပါတယ်။ဖီဝေ
သမရာဟာရုပ်သေးတရုပ်လိုလုပ်ပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရာသိကရောဘယ်လောက်ထိလုပ်ပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါသလဲ။အရင်သမရာတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စပီးကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-2-3-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-4-
ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ပြည်ရရဲ့တောက်ကြနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။ American Center အဟောင်းကိုနေရာပြောင်းရွှေ့ပြီး Center တစ်ကိုအရင် Center အဟောင်းတဲ့ပုံမူကောင်းမွန်အောင်တည်ဆောက်ခဲ့ပြီးမကြခင်ဖွင့်လှစ်ပါတော့မယ်။အခုအစ်စ်ဖွင့်လှစ်မယ်မြန်မာနိုင်ငံက American Center အစ်စ်ဟာကမ္ဘာတစ်ဝှမ်းလုံးမှာရှိတဲ့တခြား Center တွေနဲ့ကြီးတဲ့ Center တစ်ခုဖြစ်ပါတယ်။ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင်။
မကြခင်မှာဖွင့်လှစ်တော့မှာဖြစ်တဲ့ American Center တစ်ကိုဒီကနေ့မတ်လ30ရက်မှာ3မီလီယံနဲ့ပထမဆုံးမိတ်ဆက်ပေးခဲ့ပါတယ်။တကုံမျိုးနဲ့တော်ဝင်လမ်းမှာဖွင့်လှစ်ထားတဲ့စင်တာအဟောင်းကနေတက္ကသိုလ်ရိပ်သာလမ်းနဲ့အင်အားလမ်းတောက်ကိုပြောင်းလဲဖွင့်လှစ်လိုက်တာဖြစ်ပါတယ်။အရင်စင်တာဟောင်းကမြေနေရာ၅ရပ်ဖွင့်လှစ်နေရတာဖြစ်ပြီးအခုစင်တာတစ်ကအမေရိကန်ဆိုးဝါးပိုင်တဲ့မြေနေရာမှာပြောင်းရွှေ့ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။စင်တာတစ်ကိုပုံမှန်ကောင်းမွန်တည်ဆောက်ထားပြီးဒီဂျစ်တယ်နည်းပညာတွေအသုံးပြုပြီးလေ့လာတင်လို့ရအောင်ပြုထားတယ်လို့စင်တာတာဝန်ရဲ့ကိုကျော်ခိုင်ကပြောပါတယ်။
ကျွန်တော်တို့ဟိုမှာတော့ traditional ပေါ့နော် traditional library ပုံစံမျိုးနောက်ဒီပုံစံ traditional classroom ပုံစံမျိုးတွေပဲကျွန်တော်တို့တောက်ဆောင်သွားကြတာပေါ့နော်အဲ့တည်းကျွန်တော်တို့ကဘာကွာလဲဆိုတော့အဓိကတော့ဟိုအရင် American Center အဟောင်းကလည်းကဘာကြီးကိုဒီလူငယ်ဗမာပြည်သူတွေအတွက်ပေါ့နော်ဗမာလူငယ်တွေအတွက်ဒီကဘာကြီးကိုထွက်ကြည့်ခဲ့တဲ့ထွက်ကြည့်လို့ရတယ်ပြန်တော့တခုဖြစ်ခဲ့တယ်ပေါ့နော်အဲ့အဲ့လိုပဲဒီအခု American Center တွေကြည့်ရကြတော့ဒီထက်ပုံပြီးကောင်းမွန်တယ်ပုံပြီးတော့ကျင်ဝန်းတဲ့တင်းတင်းစကားပေါ့တခုပေါ့နော်ငယ်တဲ့အဲ့လိုမျိုးကျွန်တော်ဖွင့်ပြလိုက်တာပေါ့အဲ့နောက်တစ်ခုကစာသင်နဲ့နည်းပြနည်းစနစ်ပိုင်းမှာလည်းကြည့်ကြမယ်ဒီကျွန်တော်တို့ဒီ DOC ရှိရပေါ့နော်ဒါရိုက်တာကိုဇက်စတူကနေပြီးတော့နော်ဒီ classroom တွေထဲမှာအရင်ကကျွန်တော် wifi နဲ့ပြင်မယ်အခုနောက်ပိုင်းကျတော့ smart ပုံနဲ့ကဘာကြီးကိုတိုက်ချက်တိုက်ရိုက်လို့စာသင်လို့ရဆိုလဲတဘောကဒီ smart ပုံပေါ်မှာပဲအကုန်လုံး internet ဒီကျောင်းသားတွေသူတို့လိုဆိုရင်လိုဆိုလို့တက်ပြီးတော့လုပ်ပြီးလို့ရတယ်
အခုတစ်ဖွင့်လေတော့မှာဖြစ်တဲ့ American Center တစ်ဟာကမ္ဘာတစ်ဝှမ်းလုံးကတခြားနိုင်ငံတွေမှာရှိရဲ့ Center တွေထက်ကြီးရဲ့ Center တစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ Democracy ရေးပြုပြင်ပြောင်းလဲရေးတွေအတွက်အခုလိုကြီးမားတဲ့ Center ဖြစ်အောင်ရင်းနှီးမြှုပ်နှံတာဖြစ်တယ်လို့ကိုကျော်ခိုင်ကစပြောပါတယ
်။ဒီ American Center တစ်ကြီးကကျွန်တော်ဒီ American ဆိုးရရဲ့နော်တခြားနိုင်ငံတွေမှာတော့မဲမထူပဲနဲ့ဒီ American Center ရန်ကုန်ကိုဒီပြည်ပြပမာဏအများဆုံးရင်းနှီးမြှုပ်နှံပြီးတော့ဒီမြန်မာပြည်သူလူထုတွေဖွင့်ပေးထားတာပေါ့နော်။ဒီမြန်မာပြည်ရဲ့ကျွန်တော်တို့ဒီတက်ဟိုပြုပြင်ပြောင်းလဲရေးစာမဟုတ်လည်းဒီဒီမိုကရေစီကြောင်းရေးတခြားလုံးမှာ American Center တောင်းတနေရနေပြီးတော့အရေးပါတဲ့အနေဒါကနေပြီးတော့ပါဝင်ခဲ့တယ်။အဲ့ဒီအတွက် American Center ကလည်းဟိုဒီချာနိုင်ငံနဲ့မတူဘူးနော်ဒီပမာဏနိုင်ငံက American Center ကို American ဟို American ဆိုအနေနဲ့ပို့ပြီးတော့ဒီ focus လုပ်ပြီးတော့ပမာပြည်သူတွေအတွက်အဓိကထင်တာကတော့ peace prosperity democracy human right ဒီလေးကိုကျွန်တော်တင်ရအောင်ထောက်ပံ့ပေးသွားရတဲ့ပုံပါ
American Center မှာတင်းနေတက်နေတဲ့ကိုနီကီကတော့ Center အထက်ပြောင်းလဲဖွင့်လှစ်မဲ့အပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
အဲအရင် AC နဲ့အခု AC နဲ့ဘယ်လိုကွာခြားလဲဆိုရင်တော့အရင်တော့ဆိုရင်ကျွန်တော်တို့လိုမျိုးဒီအတန်းတက်ပြီးတော့ကျွန်တော်တို့တခုစားချင်း AC မှာဝယ်ဖို့နေရာအသိအစမပြေဘူး။ဟုတ်ဒီမှာကျတော့ကျွန်တော်တို့ဒီမှာစားချင်ရှိပြီးအောက်ဆင်လာပြီးဒီမှာဝယ်စားလို့ရတယ်ဟုတ်အဲ့ဒါတွေတခုအချင်းပြေ။ပြီးတော့ဟို library ကအရင်ထက်ဆိုင်ပို့ပြီးတော့ကျယ်သွားတယ်။ပြီးတော့ကျွန်တော်တို့သုံးနေဟိုဒီပညာရေးအစတော့စာအုပ်စာတွေပို့ဆောင်နေတာပေါ့ဟုတ်အတန်းထဲမှာဆိုရင်လည်းအရင်ထက်အတန်းထဲကအခန်းတွေပုံရတာတယ်ပြီးတော့အတန်းထဲမှာတုံးတဲ့ပစ္စည်းတွေအတဲအရင်အထက်ပို့ဆောင်လာတယ်ပေါ့အဲ့အတွက်ကျွန်တော်တို့စာတင်ရလည်းအရင်အဆင်ပြေပါတယ်ဟုတ
်စာကြည့်လိုက်မှဆိုလေးလာဖတ်ရှုစရာစာအုပ်ပေါင်း12000ကျော်ရှိပြီးကွန်ပျူတာလက်တွေကအင်္ဂလိပ်စာတင်တန်းတွေပြင်ဟောပြောခန်းမတွေပါပါဝင်ဖွင့်စည်းထားသလိုပညာရေးဆိုင်ရာအခမဲ့တိုင်ပင်ဆွေးနွေးတဲ့ဝန်ဆောင်မှုတွေကိုလည်းပြုလုပ်ပြီးလည်းရှိပါတယ်ဒါအပြင်စင်တာတက်မှာလာရောက်လည်လာသူတွေစားတောက်လို့ရအောင်ကန်တွင်းဖွင့်လှစ်ပေးထားပြီးအတင်းဝင်ကဗျာများကိုအရင်ကလိုစောင့်ဆိုင်းရမလို့ပဲနေချင်းပြီးစောင့်ရပေးနေပါတယ်။စင်တာကတော့တနင်္လာနေ့ကနေစနေနေ့ထိမနက်9နာရီကနေညနေ4နာရီထိပုံမှန်ဖွင့်လှစ်ထားမှလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။ VOA American အတန်းရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နိုင်ပါတယ်။လိုင်းဒိုမီတာ1925နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2018ခုနှစ်မလ30ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညနဲ့လိုင်းဒိုမီတာ32 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။အခုည7:00အထိထုတ်လွှင့်တော့ပေးသွားမယ့်အစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနေရောင်မရှိတဲ့အာကာသနဲ့တစ်ပင်ဆိုင်ဖို့စံတက်နေတဲ့အကြောင်း
အကဒါဆိုင်တူရဲ့နောက်အဓိကသုတေသနရဲ့ရလကတော့အက်သလင်းလို့ခေါ်ပါတယ်။ဘာလဲဆိုလို့ရှိရင်ငပြောသည့်အရမ်းမဲ့လာတဲ့အတူအက်သလင်းဓာတ်ငွေကိုထုတ်လိုက်တာဖြစ်တယ်။အတိအကျနေမြန်ပုတ်တာကပြဿနာတစ်မျိုးပဲပေါ့။အဲ့တော့ဒီအက်သလင်းဓာတ်ငွေအပင်ဒီကိုမရောက်အောင်ဘာလုပ်မလဲ
ဆိုတော့ပညာရှင်ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ကြရပါမယ်ရှင်။မလ29ရက်နေ့ကနေပြည်တော်မှာကျင်းပတဲ့83ကြိမ်မြောက်တက်မတော်နေ့စည်းရေးပြအခမ်းအနားမှာမြန်မာအမျိုးသမီးစစ်မှုထမ်းတွေပါဝင်တဲ့ထူးခြားမှုကိုတွေ့ခဲ့ရပါတယ်။နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအမျိုးသမီးတွေအခုလိုပါဝင်နိုင်ကြဖို့ဘယ်လိုကြိုးစားတင်ကြပါသလဲ။နိုင်ငံအကျိုးအတွက်ဘယ်လိုအခမ်းကဏ္ဍတွေမှာပါဝင်တင်ကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ပြထားပါတယ်ရှင
်။Cause it only serves to make me more determined to achieve my final goal.
အခုဝင်ရောက်လာတဲ့ MSN တင်တေဖို့ဆောင်ရည်ရဲ့နှစည်းပေါ်မှာဆိုရင်အထူးတာဝန်တက်ဖွဲ့မျိုးသမီးတက်ခွဲမှတက်ခွဲမှုဗိုလ်ကြီးရုဆန်ဦးစီးတဲ့တက်စုနှစုကိုတင်ဆောင်လာတာဖြစ်ပြီးတော့အဲ့ဒီအဖွဲ့များဟာအမြင့် 15 မီတာမှာရပ်တန့်ထားတဲ့ရဟရင်ပေါ်ကနေ Repelling ကျိုးဖြစ်ဆင်းသက်လာပြီးရှိပြကွင်းတွင်မှာဖြန့်ကွဲနေရည်နေတာပဲဖြစ်ပါတယ်ခင်ဗျာ
အဲ့ဒါကတော့မလ29ရက်နေ့နေပြီးတော့မှ83ချီမြောက်တံပရောနေ့စီးပြခန်းနာရဲ့စိတ်တိုင်းဖြစ်ဒီနေ့မှထူးထူးခြားခြားအမျိုးသမီးတက်ခွဲမှုဗိုလ်ကြီးရွယူဆန်ဦးဆောင်တဲ့တပ်စုနှစုကရဟရင်ဘော်ကနေစီးပြကွင်းထဲကိုဆင်းသက်တဲ့မြင်ကွင်းကိုအဲ့ဒီနေ့က live ဓာတ်ရိုက်ထုတ်လွှင့်ရမှာအခမ်းအနားအစီရင်ခံခဲ့သူကအခုလိုရှင်းပြခဲ့တာပါဒါအပြင်ဒီနှစ်ထူးခြားချက်နောက်တစ်ခုကတော့တံပရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုချစ်တဲ့အလေးပြုတဲ့တပ်ခွဲတွေမှာအမျိုးသမီးဗိုလ်မှူးချုပ်ပါဝင်ခြင်းနဲ့ဖြစ်ပါတယ်
။ဟုတ်ဆိုရတော့ဗိုလ်မှူးသက်သက်ခိုင်ဦးဆောင်တဲ့အောင်ကြီးရစစ်ကြောင်းအလံတော်ဖွဲ့ဟာတံပရောကာကွယ်ဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာဖြစ်ပါတယ်။အခုဆိုရင်တော့စစ်ကြောင်းမူခရင်တိုင်းရင်သာဘုံမှုကြီးမျိုးစုံဝင်းဟာတက်ခွဲမှုဘုံမှုချောဆုရွှေဦးဆောင်တဲ့အောင်ကြီးရစစ်ကြောင်းကုန်ပြီတက်ခွဲကာကွယ်ရေးဦးကြီးချုပ်ရုံးကြီးမျိုးသမီးကိုစားပြုစေးပြတက်ခွဲနဲ့အတူတက်မတော်ကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာအခုဆိုရင်တော့အောင်ကြီးအစ်စ်ကြောင့်ဆက်ရင်မူဒရုပမာအတိုင်းရင်သာဒုတိယဘုံမူကြီးအောင်ကျော်လင်းဟာတက်ခွဲမှုဘုံမူမိုးမိုးအောင်ဦးဆောင်တဲ့ကာကွယ်ရေးဦးကြီးချုပ်ရုံးရှိမြို့တိပြည်စားပြီးရှေးပြတက်ခွဲဖြစ်တဲ့အတူတက်မတော်ကာကွယ်ရေးဦးကြီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ
အလားတူပဲမြဝတီတိုင်းရင်မှလည်းအမျိုးသမီးတက်ခွဲမှုကဦးဆောင်ခဲ့တာဖြစ်ပါတယ
်အခုဆိုရင်တော့မြဝတီစစ်ကြောင့်တက်ရင်မူဒုတိယရဲမှူးကြီးလိုင်မင်းထွန်းဟာတက်ခွဲမှုရဲမှူးခင်မာဦးဦးဆောင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့မျိုးသမီးကိုစားပြီးစေးပြတက်ခွဲတင့်တဲ့သူတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ဆက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ
။ဒါအပြင်အစီအစဉ်ကြီးညာခဲ့သူကခဏိမြန်မာနိုင်ငံရဲ့ကာကွယ်ကဏ္ဍမှာအမျိုးသားတွေကသာမကအမျိုးသမီးတွေကိုပါပါဝင်ခွင့်ပြုနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်
။စေးပြခွင့်အတွင်းမှာ ကျောက်သားသားများနဲ့ရင်ပေါင်တမ်းပြီးစေးပြနေရာယူထားတယ်ဒုတာဝန်တပ်ဖွဲ့မြို့သမီးကိုစားပြုစေးပြတက်ခွဲကာကွယ်ရေးဦးကြီးချုပ်ယုံကြည်မြို့သမီးကိုစားပြုစေးပြတက်ခွဲတို့ကိုတွေ့ရတာဟာဖြင့်မြမတမရိုအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်များကိုထမ်းဆောင်ရမှာမြို့သားများကိုတာမကောင်းမြို့သမီးများကိုပါနိုင်ငံတော်ကာကွယ်ရေးအင်အားစုဖြင့်အောင်မြင်စွာဖွဲ့စည်းလေ့ကျင့်ပေးနိုင်ခ
ဒီမှာစစ်တပ်မှာမြို့သမီးအရာရှိတွေဖြစ်ပထမဦးဆုံးပါဝင်ခွင့်ရခဲ့တာကတော့1953ပါဝင်ခွင့်ရခဲ့တာကတော့1920ခုနှစ်မှာတော့ဆရာဝန်သူနာပြုရုံးလုပ်ငန်းတွေကလွဲလို့အမျိုးသမီးတွေကိုစစ်တပ်မှာစုဆောင်ခြင်းကိုရပ်တန့်ခဲ့တယ်လို့တမိုင်းသူတွေတီတို့ထောက်ပြခဲ့ကြတာရှိပါတယ်။တခါ2013အောက်တိုဘာလမှာတော့ဆေးပညာနဲ့မပတ်သက်ပဲအမျိုးသမီးတွေကိုမြန်မာစစ်တပ်မှာရှောက်ထားဖို့ နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာကြေညာခဲ့ရမှာတော့အရက်အနည်းဆုံး5ပြီး3လက်မှကိုအလေးချိန်ပေါင်130မကျော်ရအသက်20ငါးကနေ30ရှိဖို့လိုပြီးအင်တောင်မရှိသူဖြစ်ရမယ်လို့ဖော်ပြထားတဲ့ပြင်ဘူတင်တန်းအောင်မြင်ရင်ဒုဗိုလ်အဆင့်ပေးမှာဖြစ်တယ်လို့လည်းကြေညာမှာဖော်ပြထားပါတယ်။ရန်ကုန်တိုင်းမော်ဘီတက်နယ်ဘူတင်တန်းကျောင်းကနေပထမဦးဆုံးအမျိုးသမီးစစ်ဗိုလ်တွေ2040အောက်လကတင်တန်းဆင်းခဲ့တာဖြ ီဒုတိယဘူမူကြီးမိုးမိုးမြင့်နဲ့ဒုတိယဘူမူကြီးစန့်တီရာခင်တို့ဟာလွှတ်တော်မှာပါဝင်တဲ့တမတ်သားရှိတဲ့တံပရောကိုယ်စားလှယ်တွေအဖြစ်2014ဇန်နဝါရီလမှစတင်တာဝန်ထမ်းဆောင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူဦးရေ56သန်းကျော်နဲ့စစ်တပ်ရဲ့အင်အားဟာ5,600ရှိတယ်လို့ Global Firepower 2019အညွှန်းကိန်းအစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့လူဦးရေတဝက်ကျော်ရှိတဲ့အမျိုးသမီးတွေရဲ့ခန်းကန်တာကမြန်မာစစ်တပ်မှာဘယ်လိုရှိပါသလဲဆိုတာကိုအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟဝိုင်ယီခြေဆိုင် Asia Pacific Center for Security Studies လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်တာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံကိုလည်းမကြာခဏလာရောက်ခါစစ်ဘက်နဲ့ရပ်ဘက်ဆက်ဆံရေးကောင်းမွန်စီဖို့ဆောင်ရွက်ပေးနေသူအရန်ကာကွယ်တပ်ကဒုတိယဗိုလ်မှူးကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချီခဲ့ပါလေ
အခုကြာတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ Women OTS အမျိုးသမီးနဲ့ပတ်သက်တဲ့ Officer Training အမျိုးသမီးအစ်စ်အရာရှိတယ်သူတို့စပြီးတော့ Training လုပ်တယ်အဲ့ဒါအရင်ကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ Promotion ရဖို့စောက်ပြီးတော့ Decision Maker Level အထိသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအများနဲ့ပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်းမသိနိုင်ဘူးပေါ့ဆိုတော့ကြမလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျွန်တော်တို့မှာအခုကကျတော့ကျွန်တော်တို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျွန်တော်တို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျွန်မသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒါဆိုမဆိုင်တဲ့နေရာမရှိဘူ
းအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျွန်မထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘလို့အကြံပေးခြင်းမလဲ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကစားလို့မျိုးပဲလုပ်နိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်နောက်ပါ education system ဟိုနေကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုပ်နိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်ဟိုနေအလုပ်လုပ်တာလို့ရှင်တယ်အလုပ်နေရာတွေမှာလည်းမျိုးသမီးနဲ့အမျိုးသားညံ့ညတ်တာဖြစ်နိုင်အောင်လုပ်ပေးရမယ်လိုအပ်လာတယ်အဲ့လိုမြင်းမြတ်တက်တာအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေက decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်ကျမလူမျိုးတွေအတွက်အရန်ကောင်းတယ
်ဒီစစ်တပ်တဲ့ဝင်ပြီးတော့ပေါ့နော်ထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးခြင်းမလဲရှင
်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစားတဲ့လူတွေဆိုတော့လေရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တက်အောင်ပို့စီအောင်လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျွန်မပြောချင်တဲ့အခုဝင်တဲ့ first generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျွန်မတိုက်တွန်းနေမှာညီမစစ်တပ်မှာအမျိုးသမီးတွေအနေနဲ့ရှေ့တန်းစစ်မျက်နှာမှာတိုက်ပွဲဝင်မဲ့အစားငြိမ်းချမ်းရေးဒုက္ခတွေအရေး လူခုရင်းနဲ့တဘာဝဘီဒုက္ခကယ်ဆယ်ရေးစသဖြင့်လို့မှာပုံမပောင်းရင်လှုပ်ဆောင်တင်ကြတဲ့ပြင်တမ်ဘရော့ရဲ့ခန့်ကန်တာဟာနိုင်ငံမှာဘယ်လိုရှိတင်ပါလဲဆိုတဲ့ကချင်တိုင်းသားခေါင်းဆောင်တူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်ရပါတယ်ရှင်။ကမ္ဘာတော်ဟာလူလိုက်ရင်းရကြတဲ့ကနေအရေးကြီးတဲ့ခန့်ကန်တာမှာပါတယ်ဆိုတာကျွန်တော်အားလုံးလက်ခံပါတယ်
ဒီတာတယ်အမိပြည်သူတာတယ်အခဖြစ်တယ်ပါတယ်တမ်းတော့ရင်အရှိမတန်းပြီးရင်အရှိမယ်ဆိုတော့လည်းမဖြစ်တယ်ပါဘူးသူရင်အရှိမတန်းပြီးရင်အရှိမှာဖြစ်ပါတယ်
Cause it only serves to make me more determined to achieve my final goal.
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ဒီတစ်ပတ်မှာတော့တနတ်ဝဲယူကန်ဆောင်ခွင့်ဥပဒေတွေတင်းတင်းကြပ်ကြပ်ပြဋ္ဌာန်းပေးဖို့အမေရိကန်အထက်တန်းကျောင်းသူကျောင်းသားတွေစန္ဒပြတောင်းဆိုနေကြတဲ့အကြောင်းကိုအောင်အောင်ကတင်ပြပေးထားပါရဲ့ရှင်။
ဖေဖော်ဝါရီ14ရက်နေ့ကဖလော်ရီဒါပြည်နယ်ဖောက်ကလန်မြို့ Majority Stoneman Douglas အထက်တန်းကျောင်းမှာတနက်နေ့လာရောက်ပစ်ခတ်တာကြောင့်ကျောင်းသားကျောင်းသူအများစုအပါအဝင်လူပေါင်း18ဦးသေဆုံးခဲ့ပါတယ်။တနက်သမားဟာစီကံချိုးဖောက်မှုနဲ့အထက်တန်းကျောင်းကနေပြီးတော့ကျောင်းထုတ်ခံထားရတဲ့ကျောင်းသားဟောင်းတဦးဖြစ်ပြီးသူဟာ AR-15 ချင်းမိုးရိုင်ဖယ်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဒီလောက်များများသေဆုံးကုန်တာပါ။ဒီလိုသေဆုံးပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်များပြားအပါအဝင်လူတော်များများကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ကြေကြေလန်လန်တောင်းဆိုလာကြပါတယ်။ဖလော်ရီဒါမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးတလအကြာမတ်လ14ရက်နေ့မှာတော့အမေရိကန်ပြည်အောင်စုတဝမ်းကထက်တန်းကျောင်းသူကျောင်းသားသိန်းနဲ့ချီအားစာသင်ခန်းတွေကထွက်ဆန္ဒပြခဲ့ကြပါတယ်။ဖောက်ကလန်မြို့ကထက်တန်းကျောင်းသားတဦးဖြစ်သူအမီရိုပေါ်တီလိုကတော့ဒီဖြစ်ရပ်မှာအဓိကတာဝန်ရှိတဲ့အစိုးရကိုမချေနှကြောင်းအခုလိုပြောပါတယ်။
We came here because the whole school came here to protest about like how all of this is wrong.
Florida PND ကြေကွဲဝယ်ဖြစ်ရပ်တွေဘလို့ဖြစ်ခဲ့လဲ။ဆိုရကိုဘလို့ဆန့်ကျင်မလဲ။နောက်ပြီးသူတို့ဟာကျွန်တော်တို့အတွက်ကာကွယ်ရက်တီပေးဖို့ပြက်ကွက်ခဲ့တာတွေအတွက်တကြောင်လုံးဒီမှာထွက်ပြီးဆန္ဒပြကြတာပါ
။ဖွဲ့စည်းပုံဥပဒေအရအမေရိကန်ပြည်ထောင်စုမှာလူတွေအနေနဲ့တနက်ပိုင်ဆိုင်ခွင့်ပေးရထားတာကိုအခွင့်ကောင်းယူပြီးအားနည်းသူတွေဘောဖြစ်ခတ်တက်ဖြစ်တာဟာဆက်ဆုပ်ယူရှာပွဲဖြစ်တယ်လို့လဲကျောင်းသားတွေကပြောပါတယ်ဒါအပြင်ကြီတရောင်ချင်းသာပြစ်ခတ်လို့ရတဲ့မောင်းပြန်ရိုင်ဖယ်တနက်တွေမှာကြီတွဲလိုက်ပြစ်လို့ရအောင်လုပ်ထားတဲ့ bump stop လို့ခေါ်တဲ့ကရိယာထပ်မံတက်စင်ပြီးပြစ်ခတ်တာကြောင့်လူများပြားတိုက်ဆုံမှုကိုလဲအားလုံးကထောက်ပြနေကြပါတယ်အမေရိကန်ပြည်အောင်စုမှာကြီတွဲလိုက်ပြစ်ခတ်လို့ရတဲ့ဆက်သနက်တွေရောင်းချခွင့်ကိုဥပဒေနဲ့ပိတ်ပင်ထားပေမဲ့လဲ bump stop ကရိယာကိုအလွယ်တကူဝင်နေတာကြောင့်တက်ဆင်ပြီးတော့ပြစ်မယ်ဆိုရင်တော့စက်သနက်နဲ့မချာပြစ်ခတ်နိုင်တာပါတကယ်ကတော့စက်သနက်မျိုးစားတွေကိုကြီအတွဲလိုက်ပြစ်ခတ်လို့မရအောင်ပြင်ဆင်ပြီးရောင်းချခွင့်ပြုထားတာပါဥပဒေကိုလက်တလုံးချလှည့်ပြီးတော့အသုံးချနေတာကိုတားဆီးဖို့လိုရဲ့ကြောင်းကျောင်းသူမော်ဂန်လိုက်ဒလာကအခုလိုပြောပါတယ်
Now when people think of Parkland they are not only going to think of the 17 beautiful people that we lost they are going to think of the change
Parkland ကပြစ်ခတ်မှုနဲ့ပတ်သက်ပြီးလူတွေကစဉ်းစားတဲ့အခါမှာတိတ်ဆုံးသူ18ယောက်အကြောင်းနဲ့တင်ရပ်မထားတော့ပဲကလေးတွေအရွယ်ရောက်ပြီးသားတွေပဲဖြစ်ဖြစ်အာနာပိုင်တွေလွတ်တော်မှတ်တွေပဲဖြစ်ဖြစ်အပြောင်းလဲတစ်ခုခုလုံးမှရမယ်လို့ကျမတို့အားလုံးပြောနေတာကိုစဉ်းစားမိကြပါလိမ့်မယ
်တနက်ကင်ဆောင်ခွင့်စီမင်းတင်ချက်ဖို့တောင်းဆိုနေကြပေမဲ့လေဖွဲ့စည်းပုံဥပဒေမှာတနက်ကင်ဆောင်ခွင့်ပေးအပ်ထားတာကြောင့်ဒီအခွင့်အရေးကိုမရုပ်သိမ်းသင့်ဘူးဆိုပြီးတနက်ကင်ဆောင်ခွင့်လိုချင်ကြသူတွေကလည်းခုခံပြောဆိုကြပါတယ်အဲ့လိုတနက်ကင်ဆောင်လူတွေနဲ့စုဖွဲ့ထားတဲ့ American Rifle အသင်းကြီးကလည်းတနက်ကင်ဆောင်ခွင့်စီမင်းဥပဒေတွေမတင်းကျပ်ရေးအတွက်လွတ်တော်မှတ်တွေကိုငွေလူတန်းကြတယ်ဆိုပြီးတော့ဆွဆဲမှုတွေရှိနေပါတယ်။ကျောင်းသူဂျနီဖာချိုဘူးကတော့လူငယ်ကျောင်းသားတွေကိုအကာအကွယ်ပေးဖို့လွတ်တော်မှတ်တွေကိုတိုက်တွန်းပြောကြားပါတယ်။
Like, it doesn't matter how much money you get from the NRA because people are dying from this and we need
လူတွေတလောက်တေကုန်တာကြောင့် American Rifle အသင်းကြီးကနေအလူငွေဘလောက်ရရဒါဟာရေးမကြည့်ပါဘူးတနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ပဲလိုအပ်တာပါအဲ့လိုမှမဟုတ်ရင်တော့တနက်တွေအလွယ်တကူဝယ်လို့ရပါလိမ့်မယ်ဆိုတော့လူတွေဟာစစ်ဖက်သုံးခြေမုံးရေး rifle တွေဝယ်ကျောင်းတွေကိုသွားပြီးတော့အကုန်လုံးကိုပြစ်တက်ပါလိမ့်မယ်
မလ24ရက်နေ့တုန်းကလေအမေရိကန်ပြည်အောင်စုတဝန်းကမြို့ကြီးတွေမှာရောကမ္ဘာတဝန်းကမြို့တွေမှာပါတနက်နေ့အကြမ်းဖက်ပစ်ခတ်မှုတွေအဆုံးသတ်ရေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာဆိုရင်လေကျောင်းသူကျောင်းသားတွေအပါအဝင်တနက်ထိန်းချုပ်ရေးတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ပေးဖို့တောင်းဆိုမှုအပေါ်ထောက်ခံသူသတန်းနီးပါးဟာအမေရိကန်လွှတ်တော်ရှိမှဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲကိုဖလော်ရီဒါပြည်နယ်ကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ Majority Stoneman Douglas အထက်ကမ်းကျောင်းကကျောင်းသားကျောင်းသူတွေဥဆောင်စီစဉ်ခြင်းပါတာပါကဘာတဝမ်းအဲ့လိုအလားတူဆန္ဒပြပွဲမျိုး800လောက်အဲ့ဒီတရက်ထဲမှာပဲကျင်းပခဲ့ကြတယ်လို့ခန့်မှန်းထားပါတယ်မတ်လ14ရက်နေ့နဲ့24ရက်နေ့ဆန္ဒပြပွဲတွေမှာအသက်14နှစ်အရွယ်မတ်မေအိုးဝေဆိုမင်းလည်းပါဝင်ပါတယ်ကျောင်းဖွင့်ရဖြစ်တဲ့မတ်လ14ရက်နေ့ဆန္ဒပြပွဲတွေမှာစာတင်ငန်းသူကထွက်ဘာကြောင့်ဆန္ဒပြလဲဆိုတာကိုသူကအခုလိုရှင်းပြပါတယ်
ဟုတ်ကဲ့တမီးတို့ကကျောင်းသားတွေနာပြီးတော့ဒီလိုရန်တနက်ကြီးကျောင်းမှာပြင်နေတာလေကျောင်းသားတွေကလေစာမပွဲတွေပဲကိုဆုံးရင်ရမှာသူတို့ကဆုံးရင်နေရာလေမိဘတွေပြန်တွေ့ရမလားသူတို့အိမ်ပြန်ရမလားဒီလိုတနက်ပြင်နေရာအမေရိကမှာရန်ဆိုးနေတယ်တနက်ကြီးလော်လော်လေးရနေရအဲ့ဒါကိုလေတမီးတို့ကဆန္ဒပြတာလေတနက်ပွဲလို့ရတဲ့လူတွေကိုလေသိချာစစ်ဆေးပြီးမှလေရောင်းခိုင်းကြတာပေါင်းပေါင်းလို့6လလောက်လေးတင်နာပြီးတော့mental health တို့အကုန်လုံးစိတ်ပိုင်းဆိုင်ရာတွေအကုန်စစ်ပြီးမှလာရအောင
်ဆိုတော့ May Owe ဆိုမင်းတို့ကဒီမှာ Washington DC မှာဆန္ဒပြတယ်ဆိုတော့အဓိကဘယ်နေရာကိုသွားပြီးတော့ဆန္ဒပြခဲ့လဲ
သမီးရင်းဆုံး White House မှာသွားတယ်သမရအင်ဂျီရောမှာ Senate ထိနေတယ်နောက်ပြီး Senate မှာလေးစက္ကန့်မိနစ်ထိုင်ပြီးတိတ်တိတ်လေးနေတယ်လေအကုန်လုံးတက်ခံတဲ့လူတွေအတွက်ကိုလေစူတောင်းပြီးတော့သမီးတို့လေCapital Hill မှာလေသမီးတို့သွားတယ်
။ကျောင်းသားတွေရဲ့အသက်အရွယ်ကရောဘယ်အရွယ်ကနေဘယ်အရွယ်ထိလောက်ပါကြလဲ
။တလေးနှစ်ကနေ18နှစ်ထိပါကြတယ
်။မင်းအိုးဝေဆိုမင်းတို့ကကျောင်းထဲကနေပြီးတော့ပေါ့လေထွက်လာပြီးတော့ဆန္ဒပြတယ်ဆိုတော့ကောကျောင်းကဒီလိုဆန္ဒပြမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ကျောင်းဆရာတွေဆရာမတွေကတားဆီးတာမျိုးတွေဝါရီရောရှိလား
။သမီးတို့ကျောင်းကတော့ပြောတယ်လေ။ဒီလိုသွားတာသူတို့ကနားလဲတယ်ဒါပေမဲ့ကောင်းအကြောင်းဝင်မယူနိုင်ဘူးအဲ့တော့ကိုလုံးကနေအဲ့လိုထွက်သွားရင်ဆိုကျောင်းကနေ excuse မဖြစ်ဘူးအဲ့တော့ကိုလုံးကျောင်းသားမိပါရဲ့ကျောင်းသားတွေတော့ချားတယ်လို့ရေးပြရတယ်ဒါပေမဲ့လေကျောင်းကကျောင်းဝင်မယူပြောပေမဲ့တော့လေသမီးတို့ဆရာဆရာမတွေကတော့လေသမီးတို့ရဲ့ box ကိုရေးရင်းကုန်ချိတ်ပြီးတော့သမီးတို့ metro station ထိလေးစင်ပြေအောင်ပို့ပါတယ်
ဆိုတော့အခုဒီဆန္ဒပြတာကအထူးသဖြင့်တော့အထက်တန်းကျောင်းသားကျောင်းသူတွေများတာပေါ့လေဆိုတော့အခါကျတော့ဒီကျောင်းသားကျောင်းသူတွေရဲ့တောင်းဆိုချက်တွေကိုအလေးထားပြီးတော့ဒီလွှတ်တော်အမတ်တွေတာဝန်ရှိတဲ့သူတွေကအခုလိုမျိုးဒီတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့တကယ်ပဲတင်းတင်းကြပ်ကြပ်ဥပဒေပြဋ္ဌာန်းပေးမယ်လို့ယုံကြည်လား
သမီးတို့ချင်တာကတော့သူတို့လုပ်ပေးရမှာပါတယ်ဆိုတော့သမီးကောင်းထဲမှာတော့ဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားရဲ့ဘဝတွေလားဂျာဘမုတ်ပတ်ဆိုင်ရဖို့လားဟိုတနေ့ရောင်းနဲ့ဖွဲရနေပတ်ဆိုင်ရဖို့လားဂျာဘမုတ်ဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားရဲ့ဘဝတွေလားဒီကေဆိုလေလူရဲ့တနက်ကိုကားရီလို့လေလွယ်လွယ်လေးဝယ်နေရအဲ့ဒါကိုလေပြင်ရမှာ background check တွေတော့အကုန်ဖြေအောင်ဘာလို့ဆိုလေဟိုအမတ်ကြီးရတော့လေသမီးကိုပြောတာပေါ့လေသမီးတို့နဲ့တဘောမတူတဲ့လူတွေကတော့သမီးတို့ကဘာမှနားမလဲရဲတယ်ဒါပေမဲ့သူတို့ကနားမလဲသူတို့သားသမီးတွေဒီလိုဖြစ်ရင်ရောသူတို့ဘယ်လိုခံစားရမလဲပါ
အော်စီစဉ်တက်ဆက်တင်နေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနေ့ခင်မှာလဲနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုဆက်လက်နားဆင်ရမယ့်တိတ်ပတ်နဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မြတ်သက်ကစီစဉ်တင်ဆက်ထားပါတယ
်ကမ္ဘာနဲ့အချိန်ကြီးလုံးဝကွာခြားတဲ့အာကာသဝန်းကျင်မှာအပင်ဘယ်လိုဆိုက်ရမယ်ဆိုတာကိုအချိန်ကုန်ဝေကုန်ခံပြီးလေ့လာနေကြတာဟာကမ္ဘာပေါ်မှာနေသူတွေအတွက်အကျိုးရှိပါရဲ့လားဆိုတာဒီတစ်ပတ်မှာပြောပြပါရစေ Now, ma, Agatha, he she donne, Jimuri, through Sabo, through Sajamamo, Agatha, a pensaipo, Susan Lilanera, Nepal, Lisa, Johnny Babby. Inga Jubama, a pensaine, Masaine, they bampinia, shenny goody, they matija, debime, Gabane matura, winchema, a pen below Saya, Miss Rago, debi chaja Lilanera, rigaro, a penne patate, a dinian, debigo, yala siraba. Paramazo, a penry drum machine with yellow at Neon Yabo, below 2 days an hour, Loja Surago, Nasa got thick pampinash and Doctor Brita Ringa, Kulu Pio Bari.
A pen, Neon machine, Niare equip, a pen, Neon machine, Agadarema, he is a me, Agadasakanema, Panine Sightless Rod, a Leon Pian, Lijang, Yamu, Apia Yong, Ultraviolet, Piano Yang Pare, Lijang Hamil, don't give up, now by Interrupt Matono. They are never met as a เบอเนี่ยอย่างอ่ะที่อเปญเนี่ยที่ทวามหมู่อะกางตรงขึ้นနိုင်เลยสรุปตุติตนาลงแก่อาการจ้ะแล้วเอลีดิไดออกเลยปะเนาะอนิยองอปยายองขยันยองอเส้นยองปะเนาะไอ้ตรงคู่ตวยดิซ้ําจิบาเลยอเส้นยองนี้เบ้สรุปฉิงเนี่ยอเปญอ่ะไม่ရှင်းเปียงขยันยองอย่างๆเลยไม่ရှင်းปูอนิยองเบ้เฉยมาใส่เองอะกางตรงเลยสรุปตุติตนาลงไปอนิยองเนี่ยใส่ปะเนาะขยันลงยองดิไม่ရှိโหลเลยไม่ผิดปูสรุปแล้วตัวขยันลงยองดิเลยป่าอ่ะบาเลย
เออนี่มาเป็นอย่างเนี่ยเบลาปะมาณเอานี้เบลาปะมาณเอาอะเปียอเส้งอ่ะเบลาสุบิแล้วท้วนพี่รอไซต์ดิดูเตตนาจองอเปญนี่เนี่ยที่ทวามหมู่นงกาตลอดปูเมียนน่ะเลยสรุปว่าตุ้ยอ่ะบาดิโลเลี้ยงจะสั่นตัดหมู่ฤกาเนี่ยกะบะลุวินเจ่นด้วยบาฤจูชีสิบาดะเนี่ยอเปญหายูๆนี่อย่างไม่อยากเลยเบลุอย่างမျိုးอ่ะเบ้เฉยมาสุราญะมาล่ะ นี่มาล่ะดีอเปงโกเบลุอะหยองเนี่ยปูบี้อเปงเส้นตันเลยสรุปว่าอากาตะไซต์ตวยมาเลลายเนี่ยยาได้ยาละตะคู่ปอตรุตุติณาลุเตหาอู เองกันนี่ไอ้คันนี่ลงได้อ่ะอูเองกันนี่ไอ้คันนี่ลงได้อาการที่ดาริโอซะพี่รอตรุดิไซน์ลงล่ะป่ะเนาะไอ้นอกตะคู่อ่ะอย่างน้องอ่ะยูลูมดีอเปนนี่โอไซต์เนี่ยมีจองนี่ซะเอลีดีโลขอได้ไลท์มีติ้งไดออกอ่ะอย่างงูอมยุสงเปียงพี่ตรงลงได้ด้วยนี่กินจาลงขึ้นอย่างตะမျိုးญาจาลงขึ้นอเปนนี่ไอ้แกอย่างตะမျိုးท้นไปโหอตุติตนาอ่ะอะคู่กระบะไซต์ตวยอตุติตนาตัวก็ญาอีอัฐกุผุบาเลยนอกอโจชื่อเสียดาตะคู่ก็รอ
อากาศได้ใส่ปิ้วเนี่ยเนาะอธิกตุติตนาเนี่ยยัดละก็รอเอทิลีนลงขอบาเลยบาเลยဆိုလို့ရှိရင်ငပြောသည်အရမ်းမဲ့လာတဲ့သူเอทิลีนတန်းငွေကိုထုတ်လိုက်တာဖြစ်တယ်အသီးအနှံနေမြန်မြန်မဲ့မြန်မြန်ပုတ်တာဒါပြဿနာတစ်မျိုးပဲပေါ့အဲ့တော့ဒီเอทิลีนတန်းငွေအပင်ဒီကိုမရောက်အောင်ဘာလုပ်မလဲဆိုတဲ့ဟာကိုစကရပ်လုပ်ခေါ်ပါတယ်เอทิลีนစကရပ်အဲ့ဒါနီးပညာဟာဒီအာကာတာထဲမှာရှိတဲ့အပင်နေရှင ตีอาเซนี่เลยสุดๆเสียตีอาตีเนี่ยเองก็เบียวตีไม่โอ้ยอบีสักคนเลยลงเอาทุกทารุ่งเสียตีอาตีอาจะบ้ามาไม่เมื่อสักเนี่ยเราเนี่ยกูตัวไม่แต่พาเลสุดที่เอตเลนเท่าไหร่ที่เอตเลนมาเท่าเอาลูกเดอเอตเลนยกเอาลูกเดสักกูคู่ขามาตันยานี่ตันยาปีเนี่ยตะคู่อันนี้ตะคู่ก่อนเนาะโอ้ช่างจีลุนยามีวันนี้ก็หกก็ต้องยาวที่อาตีนั่นนี่ผัวเมื่อคงเตียงการีเจ้าอีริบารีเรามาที่ดังวิมาเท่าเอาลูกเดนี่ดีกว่าสัตว์ต้องหน้าบ้าบี ดีเอาอยู่ในเวสต์ยูเอสคอนเซนเนนนะแสดงด้วยลูกเดสอากาตาไซบีตุติดในนิตยาตะคุมาดีเอตเลนจากกุยอตาอังเจ้าตัวลูกเดสเซตีดีทรีนิดาบะดีนั่นตัวลังกามาตรงลูดีเซตีอาณาตะคุปากาวเลยสุดอ่ะเบกิเรียปูมวารีอุเลตาซีปีเรตเวจันนารูดีวาตุติตนาลูกเดสเซกันเดสเซยงเดสเซวาทูลูกเดสคอมมูนิเดมาดาริอุตงนิจาบะเป็นเจริญลูอัตโลยิปมานะเนียมยากาเลยเป็นจีทวามุตเตยามุชิบะเลยจ้าจัง เป็นมิวซาบอมุติปีลูกเมื่อชีพมานาติบุลีลายแต่งแต่เรื่องอายุขันสักกว่าตีทันในมาบีปีเรียกี่อะไรปั้นใส่ตัวปีนว่ายี่อันยี่ห้าวอะไรตัวปั้นอ่ะตอนนี้มาเป็นบุอันนี้ที่เป่าลาดลูยี่ปีละเนี่ยเรื่องตัวสลายเวทตัวเจ็ดตัวนกเขียนยันดีจ้าเรื่องการจัดที่ทวันนู้นอ่ะนี่เลยนี่เลยเป็นจีดีไม่ยาวตัวตัวอ่ะแต่เราดิวโน่ดูปีบุแบบติดอยู่เลยสุดเลยฮาเลยที่ที่ชาวจะอุดตีกันนะเลิกชาละสิบาทกูเลสเซปีเลิกเนี่ยลงไปเป็นยังไงยี่เป่ ရွက်ကလေးတွေကနေရေပမာဏဘယ်လောက်ထိရနေပြီလဲဆိုတော့တိုင်းနဲ့ဆက်ကလေးတွေတုံးတဲ့ဟာအခုကဘာပေါ်မှာအပင်လေးတွေသူတည်နာလုပ်ပြီးစိုက်တဲ့နေရာတွေမှာရေဘယ်လောက်သိရင်ဘယ်နှုံးနဲ့သိရင်ရမလဲဆိုတဲ့ဟာကိုတုံးနေကြတာဖြစ်ပါတယ်ရေဖြည့်လိုက်တဲ့အခါပင်မရေတောက်မြစ်ကြီးကိုရေရောက်ရလားဒီလိုရောက်ရလားဆိုတဲ့ဟာကို sensor တွေနဲ့တိုင်းရတယ် sensor တိုင်းတဲ့အခါကျတော့ sensor အမြင့်တက်ကြီးနေတဲ့အခါကျတော့တကယ်ကိုရောက်လားမရောက်လားဆိုတာမသိကြဘူးလားအဲ့တော့သဘင်ကြီးတာတာလောက်ရှိတဲ့ sensor လေးတွေကိုကျွန်တော်စမ်းပြီးတော့သူတို့နဲ့သူတည်နာလုပ်ပြီးတော့အာကာသအပင်တွေစိုက်ဖို့လုပ်ခဲ့ပူပါတယ
်အပင်ရဲ့အမြင့်တွေရှင်းတန်းတန်းပါစေဖို့လိုအပ်တဲ့လေရအောင်လည်းလုပ်ပြရပါတယ်
အပင်အမြင့်တွေကိုရေထဲမှာအကြာကြီးစိုက်ထားလို့မရအောင်သူ့အောက်ဆီဂျင်ရအောင်လည်းလုပ်ပေးရတယ်။ဘာလို့ဆိုတော့ aeration လို့ခေါ်ပါတယ်။အပင်နေပေါင်းတင်ပြီးတဲ့အခါကျတန်းအောင်ဆိုလို့ရှိရင်အပေါက်တွေဖောက်ပေးရတယ်။ဘာလို့ဆိုတော့ oxygen ဝင်တော့မှ oxygen နဲ့သဘာဝရေနဲ့နေဩဇာနဲ့တွဲပြီးတော့မှအပင်တွေကအမြင့်တွေကရှင်းအောင်။အဲ့တော့အဲ့ဒါတွေရဖို့အတွက်ဗေနီးနဲ့ oxygen ရအောင်လုပ်ပေးမလဲဆိုတဲ့နည်းတွေကိုသူတည်တနာလုပ်ပါတယ
်။အာကာသရဲ့အပင်စိုက်ဖို့လုပ်တဲ့သူတည်တနာတွေကြောင့်ရလာတဲ့အကျိုးနောက်တစ်ခုကသဘာဝဝင်ကျန်အတွက်ပါ
။အပင်နေရှိမှလည်းစိတ်ရင်းစုစုနဲ့နေရတဲ့သဘာဝကလူတွေရဲ့စိတ်ဓာတ်ကိုပို့ပြီးတော့ဆွင်လန်းနေတဲ့အတွက်အပင်အစိမ်းတွေအများကြီးစိုက်ပေးရမယ်ဆိုတာပေါ်လာပါတယ်။အပင်အစိမ်းစိုက်ပြီးရုံနဲ့မကောက်အပင်အစိမ်းကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကပြန်ယူတာ။ယူပြီးတော့မှအောက်ဆီဂျင်ကိုလည်းပြန် release လုပ်ပေးတယ်ဆိုတော့သူကသဘာဝပတ်ဝန်းကျင်ကိုလည်းအခန်းကြီးတွေအိမ်ကြီးတွေထဲမှာထိန်းသိမ်းပေးထားတဲ့ဟာတစ်မျိုးပေါ့နော်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာခန္ဓာကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆက်နေပါဦး။
ဒေါက်တာမြို့သားစီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ bamis.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ် VOA American တိုင်းရဲ့တောက်ကြညညပဲအတန်းနဲ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအတန်းနဲ့အစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 25 kHz 9335နဲ့လိုင်းဒိုမီတာ 32 kHz 11803တို့ကနေပြန်ပြီးတော့လည်းနားဆင်နိုင်ပါတယ် VOA ရဲ့တောက်ကြညညပဲစင်တွေနားဆင်နေကြရတာဖြစ်ပါလေရှင်အခုဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမရှင
်ရုရှားစံတမန်တွေကိုနင်းထုတ်လိုက်ကြတဲ့တိုင်းပြည်တွေကကိုယ်စလဲတွေကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ခေါ်ယူသိမ်းဆုံပါတယ်ရုရှားတာဝန်ရှိသူတွေကိုတိုင်းပြည်ကနင်းထုတ်တဲ့လောက်ရတွေကိုရုရှားဖက်ကကန့်ကွက်ကြောင်းနဲ့ရုရှားတို့ဖက်ကလက်တုံပြန်ဆောင်ရွက်မဲ့အချက်တွေဖော်ပြထားတဲ့အကြောင်းကြားစာတွေကိုခေါ်ယူပေးအပ်တာပါရုရှားနိုင်ငံခြားရေးယုံကို Netherlands, Ukraine, ပင်သစ်အီတလီနဲ့ပိုလန်တပ်အမတ်တို့တောက်ကြနေကရောက်ရှိလာချိန်မှာဂျာမနီတပ်အမတ်ကတော့ထွက်ခွာသွားပါတယ်။အမေရိကန်တပ်သမားတွေကိုရုရှားနိုင်ငံကနင်းထုတ်လိုက်တဲ့ကိစ္စမှာခိုင်မာတယ်ဘလို့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ရုရှားတို့ရဲ့လောရကအမေရိကန်ရုရှားစစ်ဆင်ရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဂျီရောကကြာတာပတင်းနဲ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချိန်ချောက်ပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြည်စီအောင်ကောင်းထည့်ဖော်မယ့်ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်မှာကြာတာပတင်းတွေကပြောတဲ့မင်ခွန်တွင်မှာသမ္မတထရန့်ကပြောဆိုသွားတာပါ။ဆီးရီးယားနိုင်ငံမှာကြာတာပတင်းညကလမ်းဘေးထောင်ပုံပောက်ကွဲခဲ့တာကြောင့်အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ကတပ်ကတပ်သား2ဦးသေဆုံးပြီးတော့9ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ပြောပါတယ်။ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုရောသေဆုံးဒဏ်ရာရသွားသူတွေရဲ့နာမည်နဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုပါဖော်ပြမထားဘဲညွန်မောင်းတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းဒမတ်စကတ်အနီးခွာတာအရမရှိတဲ့ဒူမာမြို့ကနေထွက်ခွာသွားဖို့တပုံတို့နဲ့ရုရှားတို့သဘောတူညီမှုရလိုက်တဲ့ကိစ္စမှာကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။အဲဒီနေရာဟာတပုံတို့ထိန်းချုပ်ထားတဲ့အကြီးဆုံးဒေသလည်းဖြစ်ပါတယ်။ခွာတာအရှေ့ပိုင်းအရမကြံနေသေးတဲ့ဒူရီကိုအတင်းကြံနေရပြောင်းရွှေ့ချလာတာမျိုးလက်မခံပဲချကြောင်းနဲ့တပုံတပ်ဖွဲ့ရဲ့ရည်တိချက်ကခိုင်မာရှင်းလင်းမှုရှိနေဆဲဖြစ်တယ်လို့ဒူမာကိုထိန်းချုပ်ထားတဲ့ Jaish El Islam တပုံတပ်ဖွဲ့ပြောခွင့်ရသူဟာမာဘတ်ဒါကပြောပါတယ်။ရုရှားစစ်တပ်ရဲ့ထွေထွေဘုံမှုကြီးဆာဂေးရော့စကိုကတော့ဒူမာမျိုးကနေထွက်ခွာသွားဖို့တပုံတပ်ဖွဲ့တွေနဲ့သဘောတူညီမှုရထားပြီလို့အစိုးရပိုင်းမှာပြောဆိုထားပါတယ်ရှင်
။တာကြနေညပိုင်းထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမှုကမတ်စုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ VOA American တန်ရက်စနေနေ့မနေ့ဖက်တန်လွင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.